COVID-19 ရောဂါကူးစက်မှုတွေမြင့်တက်နေတဲ့ American ပြည်ထောင်စုမှာကောက်ဝဲဆေးထုတ်နိုင်ပေးတဲ့အစီအစဉ်ကိုဆက်လက်လှုပ်ဆောင်နေချိန်မှာပဲရွေးကောက်ခံ Democratic Party ဒုတိယသမ္မတအလောင်း Kamala Harris နဲ့သူ့ရဲ့မျိုးသား Don Emhoff တို့အင်္ဂါနေ့က COVID ကောက်ဝဲဆေးထုတ်ခဲ့ကြပါတယ်.
I have the Moderna vaccine. My husband is going to have it today as well.I look forward to getting the second vaccine.
ဒီကနေ့ကျမမော်ဒါနာဆေးကုမ္ပဏီထုတ်ကာကွယ်ဆေးထုတ်ခဲ့ပါတယ်။ကျမအမျိုးသားလည်းဒီကနေ့တည့်ရက်ထဲကာကွယ်ဆေးထုတ်မှာဖြစ်ပြီးဒုတိယထိုးဆေးဆက်အထောက်အကူကိုလည်းစောင့်မျှော်နေပါတယ်။အခုတို့ကာကွယ်ဆေးထုတ်တာကလူအသက်တွေကိုကယ်ဆယ်ပေးနေတာဖြစ်ပါတယ်လို့ဒုတိယသမ္မတအလောင်းကမလာဟဲရစ်ကပြောပါတယ်။ဒီချိန်ထဲမှာပဲကမလာဟဲရစ်ရဲ့ဇာတိပြည်နယ်ဖြစ်တဲ့အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာ COVID-19 ကူးစက်သူလူနာသစ်တွေတိုးလာနေတာကြောင့်ကုသမှုတော့ပြတ်တက်နေတဲ့နေရာတစ်ခုမှာမလိုအပ်ပဲအင်ဂျင်မထွက်ရတဲ့စစ်တုံးအမိန်အင်္ဂါနေ့မှာတရန်တိုချမှတ်လိုက်မယ်လို့ခန့်မှန်းရပါတယ်။ကယ်လီဖိုးနီးယားပြည်နယ်က Central Joaquin Valley နဲ့ Southern California ဒေသကဆေးရုံအရေးပေါ်ဌာနတွေမှာလူနာတွေပြည့်နေပြီးရာယီလူနာဆောင်တွေတိစောက်ထားရတယ်လို့အခြေအနေတွေကစိုးရိမ်စရာဖြစ်နေတာပါ။အမေရိကန်နိုင်ငံမှာကယ်လီဖိုးနီးယားပြည်နယ်ကလက်တလော COVID-19 ကုသမှုတန်းကိုအစိုးဆုံးခံရတာဖြစ်ပြီးJohns Hopkins တက္ကသိုလ်စီးရင်တွေအရကုသသူ 2.3 တန်းကျော်နဲ့သေဆုံးသူ 14,400 ကျော်ရှိပါတယ်။အခုချိန်ဒီ American နိုင်ငံမှာ COVID-19 ကုသသူ 19.2 တန်းနဲ့သေဆုံးသူ 33,400 ကျော်ရှိပါတယ်။တက္ကသိုလ်အတိုင်းအတာနဲ့ COVID-19 ကုသသူ 81 တန်းနဲ့သေဆုံးသူ 1.9 တန်းရှိပါတယ်ခင်ဗျ။